KIO ဌာနချုပ်ရှိတဲ့လိုင်စာမျိုးကိုစက်တင်ဘာလ15ရက်ဗိုလ်ဒူနီညာ10နိုင်ဝန်းကျင်လောက်မှာစစ်ကောင်စီစစ်တပ်ကလက်နက်ကြီးနဲ့အနည်းဆုံး5ချက်လောက်ပစ်ခတ်ခဲ့ပါတယ်။လူထိခိုက်မှုရှိပေမဲ့လက်နက်ကြီးကြီးဟာမိုင်းဆက်ပါကောကိုဗစ် -19 ကူးစက်ပေးတဲ့ဂျီယော့ဘက်မှာကျရောက်ခဲ့တယ်လို့ကချင်လက်ခံ KIO ရဲ့ပြန်ကြားရေးတောင်းဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်။
ကြည့်နေရတော့မရှိပါဘူးဒါမဲ့ဒီကတော့ကျွန်တော်ဒီမိုက်ဆက်ပါမှာပေါ့နော်မိုက်ဆက်ပါကြည့်ရမှာကျွန်တော်ကကိုဗစ် -19 ရောဂါသာကိုကြည့်ကြည့်ခါနေဖူးတာတာရှိပါတယ်ကွာလတီသခါနေပေါ့နော်အဲ့ဒါမှာသူကပြမထားပြမပြရတော့ကျွန်တော်တွေ့ရပါတယ်ဒါကဒီလိုလိုသူ့ကြီးရှိတဲ့နေရာဖြစ်ပါတယ်ယူရဖြစ်ပါတယ်ကျွန်တော် KIOK ရဲ့အသက်ခံတယ်လည်းမရှိပါဘူးဒီလိုချက်မှုလည်းတော့ဘာမှမရှိပါဘူးအဲ့ဒါနဲ့ခါရှိပါဘူး။အာဒီလူလူသူရှိတဲ့ဘက်ကိုပြစ်တာကတော့လုံးဝမလွတ်ပြစ်တဲ့အရာဖြစ်ပါလား
။ဘာကြောင့်ပြစ်ခဲ့တယ်ဆိုတာအသေးချာမသိရကြောင်းနဲ့အော်ဂူလာဆန်တိုင်းကလည်းလိုင်ဇာဘက်ကိုလက်နက်ကြီးတွေနဲ့အလားတူပြစ်ခတ်ခဲ့ကြောင်းပြောပါရတယ်။ဒီရက်ပိုင်းတွေမှာတော့ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ KIA ကြားတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းလည်းအခုလိုဆက်ပြောပါရတယ်
။တနိုင်းဘက်မှာလည်းပဲဒီမှာတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒီထလုံးပြစ်ခတ်တဲ့မှာစစ်ကောင်စီတပ်ကလွှတ်ချလာလို့ဒီတက်ပြရတော့ခုခံတိုက်ပွဲတွေဖြစ်တာတော့ရှိပါတယ်။ဒါအတုံးစီလောက်ရှိခဲ့ပါတယ
်။တနိုင်းဒေသခံတယောက်ကတော့စစ်ကောင်စီကရော KIA ကပါစစ်အင်အားတိုးမြင့်လာနေတာကြောင့်ဒေသခံတွေစိုးရိမ်နေကြောင်းပြောပါတယ
်။ဒီထဲမှာစိုက်ပွဲတွေပါနေမှနည်းနည်းဖြစ်တာပဲကြားမိတယ်။မဆက်ကလုံးကအဲဒီဒီအားတွေဒီမှာလှချနေတယ်တော့ဒီလိုမျိုးနေနေတယ်ကောဒီလမ်းမြေရတော့ရှိတာပေါ့။ဟိုတက်ပွဲများပြင်းထန်မနာတဲ့ပြည်တော့ဒီဒီပဲပေါ့နော်ဒါသူခါရောက်နေဆိုတော့အဲ့ဒါဒီသိနေတဲ့အစ်စ်ကြီးကတော့ရှိတာပေါ့
ကချင်ပြည်နယ်တနိုင်းနယ်ဘက်မှာစည်ရည်တင်းမာမှုတွေရှိနေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်ဘက်မှာလည်းတိုက်ပွဲကြီးတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ဖြစ်မှာစိုးရိမ်ပြီးတရုတ်မြန်မာနယ်စပ်ကိုတင်းရှောင်လာတဲ့ပန်ဆိုင်ဒေသခံတူကဒီရက်ပိုင်းမှာစစ်ကောင်စီဘက်ကပန်ဆိုင်မြို့ပေါ်မှာစစ်အင်အားတိုးမြင့်ချလာတာတွေရှိနေကြောင်းအခုလိုပြောပါတယ
်ကျွန်တော်တော့တောင်ကားရောတာတယ်ဒီလိုစစ်တာကားရောတာတယ်စစ်တာကားတော့30ကျော်တာဝန်ကျင်လို့ပြောကြတယ်တောင်ကားရဲ့မကြီးအဲ့လိုမျိုးပြောတာပဲတော့ရှိပြောတော့ကျွန်တော်အကုန်လုံးတိုးရင်ဒီမှာစစ်တောင်းတဲ့မှာတမ်းနေကြတယ်ကျွန်တော်ညာကလမ်းမကြီးတွေပြောပါတော့ကျွန်တော်စစ်တင်တော့ပြောလို့များတယ်လို့စေတင်လာပြောကြပါတော့
ဒီဥမမနယ်ဆက်မူဆယ်မြို့အရှိပိုင်းကျူကုတ်ပန်ဆိုင်မုံကုနဲ့ဖောင်းဆိုင်ဒေသတွေဘက်မှာပြီးခဲ့တဲ့ဇန်နဝါရီကတိုက်ပွဲတွေရှိနေကြတာပါဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်နီဖိုင်ကောင်းကြီးဝအုပ်စုကလူထောက်400လောက်တရုတ်မြန်မာနယ်စပ်မှာတင်းရှောင်နေရသလိုမွန်ဂိုအနီးရွာတွေကလူ900လောက်ဟာလည်းမွန်ဂိုမျိုးပေါ်မှာခိုလုံနေရပါတယ်အဲ့ဒီလိုမွန်ဂိုဒေသဘက်ကစစ်ပေးတင်းရှောင်နေသူ40တက်မနည်းမှာလဲကိုဗစ် -19 ကရောဂါကူးစက်နေကြပါတယ်ခင်ဗျာ